မြေဆုံစီမံကိန်းကိုအပီးတိုင်ရပ်ဆိုင်ပေးဖို့နဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားဆောင်ရွက်မဲ့စီမံကိန်းတွေအတွက်မြန်မာပြည်သူတွေကိုပွင့်လင်းမြင်သာစွာချပြဖို့တက်ကြွလှုံ့ဆော်သူတွေကတောင်းဆိုလိုက်ပါတယ်။တရုတ်သံတမန်ရှီဂျင်းဖင်ရဲ့မြန်မာခီးစဉ်ဒုတိယနေ့မှာတော့မြန်မာနဲ့တရုတ်နှစ်နိုင်ငံကြားနားလည်မှုစာကြုံလွှာနဲ့သဘောတူညီချက်အများအပြားလက်မှတ်ရေးထိုးနေချိန်မှာရန်ကုန်မှာအခုလိုဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်။ကိုတိုင်းသွားသတင်းသွားယူခဲ့တဲ့ VOA သတင်းတောင်မေခပြောပြပေးပါရှင်
။တရုတ်သံတမန်ရှီဂျင်းဖင်ရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ဟာမနေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့နှစ်နိုင်ငံကြားလှုပ်ဆောင်မဲ့စီမံကိန်းတွေအပါအဝင်သဘောတူညီချက်33ခုအတွက်လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီလက်မှတ်ရေးထိုးလိုက်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးပြည်သူတွေသိအောင်ချပြဖို့အပြင်လူမှုသဘောမတူတဲ့မြစ်ဆုံစီမံကိန်းကိုပါအပြည့်တိုင်ရက်စဲပေးဖို့လူမှုအဖွဲ့အစည်း90ကျော်ကစုပေါင်းပြီးရန်ကုန်မြို့လယ်ကမြို့တော်ခန်းမရှိမှစုဝေးတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီးဘယ်စီမံကိန်းမျိုးကိုဘယ်လိုလှုပ်ဆောင်မှုရည်ရွယ်ထားတယ်လဲဆိုတာကိုအစိုးရကပြည်သူသိအောင်ထုတ်ပြန်ပြောကြတာမျိုးမရှိတဲ့အတွက်လူမှုအဖွဲ့အစည်းတွေကဘဝင်မကျဖြစ်နေကြတာပါ။ဒါအပြင်ဒီစီမံကိန်းတွေမှာမြစ်ဆုံစီမံကိန်းဆိုပြီးနာမည်တက်ထားတာမတွေ့ရပေမဲ့ဒီမြစ်ဆုံစီမံကိန်းကိုတမျိုးတစ်ပုံလှည့်ပြီးလှုပ်ဆောင်လာမှာကိုလည်းမလိုလားကြပါဘူး။တရုတ်နဲ့ဆောင်ရွက်မဲ့ကြီးမားတဲ့စီမံကိန်းတွေအတွက်ပွင့်လင်းမြင်သာမှုမရှိတာကိုပွင့်ပွင့်လင်းလင်းချပြဖို့နဲ့အရင်အစိုးရလက်ထက်ကသဘောတူထားတဲ့မြစ်ဆုံစီမံကိန်းကိုအပြည့်တိုင်ရက်စဲပေးဖို့အတွက်အခုလိုဆန္ဒပြတာဖြစ်တယ်လို့မြစ်ဆုံစီမံကိန်းအပြည့်တိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ကကိုအောင်စိုးကပြောဆိုလိုက်ပါတယ်
။ပွင့်လင်းမြင်သာမှုရှိဖို့လိုတယ်။နောက်တစ်ခုကဒေသဖွံ့ဖြိုးရေးအများကြီးလုပ်ပေးရလိမ့်မယ်။ဒေသအပြည့်သူတွေရောလက်ခံလားသဘောပတ်ဝန်းကျင်ရောထိန်းသိမ်းရလားနိုင်ငံကစံချိန်စံညုံးနဲ့အညီလုပ်မယ်ဆိုရင်ကျွန်တော်တို့ကလက်ခံမှာပါ။နိုင်ငံကစံချိန်စံညုံးနဲ့မညီဘူးဒေတာလည်းလက်မခံဘူးဆိုရင်တော့အပိတိုင်ဖြတ်သိမ်းဒါမှမဟုတ်ရက်ဆိုင်ပြီးညှိနှိုင်းပြီးတော့မှအစီအမံအောင်လုပ်သွားပါလို့ကျွန်တော်တို့သတိပေးချင်ပါတယ်ဖြစ်လိုက်တိုင်းကြည်ကြည်တရုတ်လုပ်ငန်းရှင်တွေပဲစက်ရုံတွေမှာတပိတ်မှောက်တယ်ဥပဒေချိုးဖောက်တာတရုတ်တွေဖြစ်တယ်မနေ့တနေ့ရဆိုရင်လှိုင်းသားရမှာရဲဝင်ဖမ်းတာတော့မှတရုတ်တွေဝင်ကြိုက်လို့ရဲရဝင်ဖမ်းလို့မရအောင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးပါတရုတ်ကထိပါလာတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဥပဒေကိုလေးစားဖို့ကျွန်တော်တို့တိုက်တွန်းနေတယ်စီးပွားရေးလုပ်ရင်လည်းကျွန်တော်ခုနလိုမျိုးစံချိန်စံညုံးနဲ့အညီနိုင်ငံဥပဒေနဲ့အညီကျွန်တော်တို့ဥပဒေနဲ့အညီလုပ်ဖို့ကျွန်တော်တို့ပြောချင်ပါတယ
်အခုလိုဆန္ဒပြတောင်းဆိုတာဟာတရုတ်နိုင်ငံနဲ့လှုပ်ဆောင်မဲ့ယင်းနှီးမြှုပ်နှံမှုတွေကိုမလိုလားတာကြောင့်မဟုတ်တလို့တရုတ်စံချိန်ရေးလှုပ်ဆောင်နေတာမဟုတ်ကြောင်းလည်းပြောဆိုကြပါတယ်တကယ်တော့မြန်မာနိုင်ငံမှာတရုတ်ရဲ့လာရောက်ယင်းနှီးမြှုပ်နှံမှုတွေကိုကြည့်ရင်မြန်မာပြည်သူတွေအတွက်အကျိုးအမြတ်မရပဲမျိုးရပြဿနာတွေအလုတ်သမားပြဿနာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုပြဿနာတွေကစပြီးပြဿနာမျိုးစုံကြုံနေရတာကြောင့်တရုတ်နဲ့ဆောင်ရွက်မဲ့စီမံကိန်းတွေကိုတေချာစီစစ်ပြီးမှလက်ခံဖို့လိုအပ်တယ်လို့ထောက်ပြနေကြတာပါဆန္ဒပြပွဲမှာပါဝင်တောင်းဆိုနေတဲ့တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုကျော်လင်းဦးကတော့မြန်မာနိုင်ငံထဲမှာတရုတ်ယင်းနှီးမြှုပ်နှံမှုတွေလုပ်မယ်ဆိုရင်ဒေသခံတိုင်းရင်းသားပြည်သူတွေရဲ့လူမှုဘဝတိုးတက်ရေးကိုအလေးထားစဉ်းစားပေးဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကအဓိကတော့မြေဆုံစီမံကိန်းသူ့ဘာပဲကျွန်တော်တို့ဒီလက်ပတော်ကျွန်တော်တို့တကောင်းတရုတ်စီမံကိန်းတော်တော်များများပွင့်လင်းပြောရရင်ကျွန်တော်တို့စာချုပ်တွေမှာဘာဒီပါမန်းလည်းမသိဘူးကျွန်တော်တို့ပြည်သူတွေကိုချပြခြင်းလည်းမရှိဘူးအစိုးရကလည်းပွင့်လင်းပြန်ဆောင်မှုလည်းမရှိဘူးပေါ့နော်သူလုတ်ချင်တဲ့လုတ်နေတဲ့စီမံကိန်းတွေအများကြီးဖြစ်နေဆိုတော့ကျွန်တော်တို့တွေကဒီစီမံကိန်းတွေအကုန်လုံးကျွန်တော်တို့လက်မခံနိုင်ဘူးပေါ့နော်လုံးဝရေးသွင်းပြည်သူကိုပွင့်လင်းပြန်ဆောင်တာချပြတောင်းယူမှုတောင်းခံမှုရှိရမယ်ဒေသခံပြည်သူတွေရဲ့နေနာမှုတွေကိုတကယ်လက်ရောလိုက်ရောပြီးတော့ပေါ့နော်စံချိန်စံနှုန်းနေတဲ့ကိုက်ညီတဲ့လုပ်ငန်းမျိုးဆိုတော့ကျွန်တော်တို့ကလက်ခံမှာပေါ့နော်တို့တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုရေချေတည်မြဲခြင်းပါလေဟဲ့ဆိုရင်တရုတ်စီမံကိန်းတော်တော်များကျွန်တော်တို့နိုင်ငံအမျိုးသားအကျိုးစီးပွားကိုကြည့်တဲ့စီမံကိန်းတွေဖြစ်ဖို့လိုတယ်
မြစ်ဆုံစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတော့တရုတ်တန်ရုံကိုမြစ်ဆုံစီမံကိန်းအပီးတိုင်ရက်စဲဖို့အပါအဝင်ဘယ်စီမံကိန်းတွေလှုပ်ဆောင်မြန်မာပြည်သူအကျိုးကြီးဖို့တရုတ်လုပ်ငန်းရှင်တွေအနေနဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နာဖို့အပါအဝင်အချက်30နီးပါးပါတဲ့တောင်းဆိုချက်တွေကိုတရုတ်တန်ရုံကိုအိတ်ဖွင့်ပေးစာပေးသွားမယ်လို့လည်းပြောဆိုပါတယ်ရှင်
မမေခါပါရှင်